ရခိုင်ပြည်နယ်တန်လွဲမြို့ပေါ်မှာ18နှစ်အရွယ်မိန်းကလေးငယ်တူပါဝင်မိန်းကလေး4ယောက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအတွက်ထောက်ပံ့တယ်လို့စွပ်စွဲပြီးတော့စစ်ကောင်စီကဖမ်းဆီးလိုက်ပါတယ်။အဖမ်းခံခဲ့ရတဲ့အထက်ကတယောက်ကိုပြန်လွတ်ခဲ့ပေမဲ့2ယောက်ကိုအကြမ်းဖက်တိုက်ဖျက်ရေးပုံမှန်တွေနဲ့တန်လွဲမြို့မြို့မရဲစခန်းမှာတရားစွဲထားပါတယ်။နောက်ထပ်10တန်းကျောင်းသူတူကိုလည်းစစ်ဆေးခံရဆဲဖြစ်ပါတယ်။ဒီကြောင့်ပြည်သူကတော့ရန်ကုန်ကလာတဲ့သတင်းပြည်သူကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်တန်တွဲမြို့ပေါ်ကဆယ်တန်းကျောင်းသူတူအပါအဝင်မိန်းကလေး၄ယောက်ကို KP အကောင့်ကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့တယ်လို့စွပ်စွဲပြီးမနေ့ည၈နာရီလောက်မှာတန်တွဲမြို့မှရဲစခန်းကဖမ်းဆီးသွားခဲ့ပါတယ်။အဲ့ဒီ၄ယောက်ထဲကတယောက်ကိုတော့အထောက်ထားမခိုင်လုံဘူးဆိုပြီးပြန်လွှတ်ပေးခဲ့ပါတယ်။ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေထဲမှာတန်တွဲမြို့အမှတ်9ရပ်ကွက်ကအသက်18နှစ်အရွယ်ဆယ်တန်းကျောင်းသူမတ်သိမ့်အေချမ်းအမှတ်1ရပ်ကွက်က28နှစ်အရွယ်မတ်တင်စန္ဒာဝင်းနဲ့ငပလီမြို့နယ်ဇီးပြူကုန်းရပ်ကွက်ကအသက်35နှစ်အရွယ်ဒေါ်ငင်းဤဖြူချော်တို့ဖြစ်ပါတယ်။ဖမ်းဆီးခံရသူ3ဦးတည်းကမတ်တင်စန္ဒာဝင်းနဲ့ဒေါ်ငင်းဤဖြူချော်တို့ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်905စနဲ့အမှုဖွင့်ထားပြီးဆယ်တန်းကျောင်းသူမတ်သိမ့်အေချမ်းကိုတော့စစ်ဆေးနေတုန်းဖြစ်တယ်လို့သူနဲ့ဆွေမျိုးတော်ဆက်သူတို့ကပြောပါတယ်
။မနေ့ကခေါ်တာသူကလေမင်းရနေရစနာလောက်ကပေါ့နော်။ညစနာလောက်ကမင်းရပေါ်ပြရတယ်သူတို့စုံစမ်းစရာတခုရှိလို့ဆိုပြီးတော့ခမဒမလေးကအသက်နဲ့မပြည့်သေးဘူး။ဒီကျမဒမလေးနဲ့အတူနောက်ထပ်2ယောက်ပါသေးတယ်။နောက်ထပ်2ယောက်ပါသေးတယ်သူတို့ကတော့အသက်ပြည့်ပြီပေါ့နော်။အသက်ပြည့်တယောက်က28နှစ်တယောက်က35နှစ်ပေါ့။ဟိုဟာအဲ့ဒီကကိုယ်က95ဆနဲ့ပြည့်တယ်ကျမဒမလေးကစုံစမ်းစေပေါ့နော်သူတို့
။လက်ရှိဖန်းစီစစ်ဆေးခံနေရတဲ့မတ်သိမ့်အေဂျင့်ဟာဆယ်တန်းကျောင်းသူတဦးဖြစ်ပြီးမိသားစုဝင်တွေကလည်းဆင်းရဲတာကြောင့်ဆွဆွဲထားသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကိုထောက်ပံ့တယ်ဆိုတာမဖြစ်နိုင်ဘူးလို့မတ်သိမ့်အေဂျင့်သူရဲ့ဆွေမျိုးတဦးကပြောပါတယ
်။ဘယ်နားလဲမလဲဒီအရွယ်ကအဲ့ဒီဟာတွေကိုနောက်ကလေးကအိမ်မှာကစားတဲ့အရွယ်ပဲရှိသေးတာလေ။ပြည်သူကစားစစားတိုင်းမမပဲလို့တော့အပြင်ထွက်သွားလာတဲ့ကလေးမျိုးလည်းမဟုတ်ဘူးက။သူအဲ့ဓာရီပါရီလည်းစိတ်ဝင်စားဘူး။ဘာလို့လဲဆိုတော့သူကကြောင်းစာပဲသူစိတ်ဝင်စားတာ။သူ့မှာမိဘကရှုတ်တဲ့အတွက်ကြောင်းစာကိုပဲသူကတိုင်းမမအယုံစိုက်ပြီးလို့တော့သူ့မှာအဖေမရှိဘူးသူ့အမေကမုန်နီရောက်နေသူ့အမေကမုန်နီရောက်နေပြီးတော့ဟိုသူ့တို့မောင်မတ်၃ယောက်ရှိတယ်ပေါ့နော်အတော်အကြီးဆုံးနဲ့သူ့တို့မောင်မတ်၃ယောက်နဲ့သူ့အမေနဲ့အတူတူနေတယ်သူ့အမေကကြမ်းမာကြီးမကောင်းလို့နှစ်လားလောက်ရှိပြီးမရောက်တာမရှိဘူးမရှိဘူးမရှိဘူးတင်းလုံးမှာအဲ့သူ့အတော်အကြီးဆုံးမှာဖုန်းတစ်လုံးရှိတယ
်မတ်သိမ့်အေဂျင့်ရဲ့နာမည်မှတ်ပုံတွေနံပါတ်တွေနဲ့ KP အကောင့်ဖွင့်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့နေတယ်လို့ရဲတပ်ဖွဲ့ကစွပ်စွဲထားပေမဲ့လည်းမတ်သိမ့်အေဂျင့်တို့မိသားစုတစ်ခုလုံးမှာမှဖုန်းတစ်လုံးသာရှိပြီးတော့အဲ့ဒီနံပါတ်ကလည်းဆွဆွဲတဲ့နံပါတ်မဟုတ်ဘူးလို့သူ့ဆွေမျိုးတူကပြောပါတယ်။လက်ရှိဖမ်းဆီးခံထားရတဲ့မိန်းကလေး၃ယောက်နဲ့ပတ်သက်ပြီးဘလို့ဆောင်ရွက်နေတယ်ဆိုတာကိုမေးမြန်းဖို့တန်တွဲမျိုးမရဲစခန်းကစခန်းမှုကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာပြည်သူ့ကာကွယ်ရေးတပ် PDF နဲ့ဆက်ဆက်တယ်ဆိုပြီးတော့ပြီးခဲ့တဲ့အော်တိုဘာလအတွင်းကလည်းတန်တော်ရမြို့နယ်ကလူမှုရေးတက်ကြွလှုပ်ရှားသူ2ဦးနဲ့လူငယ်စာရေးဆရာ2ဦးကိုဖမ်းဆီးပြီးတရားစွဲဆိုထားပါတယ်ခင်ဗျာ။